Los Angeles မြို့နိုင်ငံတကာလေးစိမ်းမှာဒီမနေ့ကတောက်ကြနေတုန်းကမောင်မြန်ရိုင်ဖယ်တနက်ကိုင်းဆောင်လာတဲ့တနက်သမားတဦးရဲ့ပြစ်ခတ်မှုကြောင့်လူတဦးသေဆုံးခဲ့ပြီးအထူးဒဏ်ရာရခဲ့ပါတယ်။တနက်သမားဟာအသက်23နှစ်အရွယ် Los Angeles မြို့ကန် Paul Sia ဖြစ်တယ်လို့ရဲယာရှိတွေကပြောပါတယ်။တနက်သမားဟာလုံခြုံရေးစစ်ဆေးဖို့စောင့်နေတဲ့နေရာကဒီအတားအဆီးကိုဖျက်ပြီးတော့ဇက်တိုက်ပစ်ခတ်ခဲ့တာဖြစ်တယ်လို့ရဲယာရှိတွေကပြောပါတယ်။အဲ့နောက်မှာတော့ဒီတနက်သမားကိုရဲတွေဘက်ကပြန်လဲပြစ်ခတ်ပြီးတော့ဖမ်းဆီးခဲ့ပါတယ်။တေဆုံးသူဘသူဆိုတာကိုတော့ဒီအာနာပိုင်တွေကထုတ်ဖော်ကြေညာခြင်းမရှိသေးပေမဲ့အမေရိကန်သတင်းမီဒီယာတွေမှာတော့တေဆုံးသူဟာလေရင်ခွင်လုံခြုံရေးတာဝန်ခံတဦးဖြစ်တယ်လို့ဆိုပါတယ်။ပြစ်ခတ်မှုအတွင်းမှာလူ5ဦးထဏ်ရာရခဲ့တယ်လို့တာဝန်ရှိသူတွေကပြောပါတယ်။တနသမားကိုဖမ်းဆီးခဲ့ပြီးဖြစ်ပေမဲ့ဘာရည်ရွယ်ချက်နဲ့အခုလိုပြစ်ခတ်ခဲ့တယ်ဆိုတဲ့အသေးစိတ်ကိုတော့မသိရသေးဘူးလို့ရဲယာရှိတွေကပြောပါတယ်။အခင်းဖြစ်ပွားစဉ်အတွင်းမှာဒီလေစိတ်ဝင်းတဲ့ကိုရဲတွေကဝန်းရံခဲ့ပြီးတော့လေစိတ်တာမီနယ်တစ်ခုမှာခရီးသွားတွေကိုဘေးကင်းရာဒီပြေးကြပြီးတော့ထွက်ခွာမဲ့လေယာဉ်တွေလည်းယာယီရပ်တန့်သွားခဲ့ပါတယ်။ပြစ်ခတ်မှုဖြစ်ပွားပြီးနိုင်ပိုင်းအကြာမှာတော့အခြေအနေတွေတည်ငြိမ်သွားပြီလို့တာဝန်ရှိသူတွေကကြေညာခဲ့ပါတယ်ရှင်။